စီးရီးယားအရှေ့မြောက်ပိုင်းကနေဂျိုသိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာစီးရီးယားကနေအီရန်နိုင်ငံလေးကိုဒီကနေ့တင်းလာနေမနေ့မှာဝင်ရောက်လာခဲ့ပါတယ်။အာဘီယိုမြို့ကိုဥတီသွားနေတဲ့အမေရိကန်စစ်တုံးရင်တွေနဲ့တပ်ဖွဲ့ဝင်တွေအီရန်နိုင်ငံလေးကတပ်လူမျိုးအများစုနေထိုင်တဲ့ဒေသကိုဖြတ်သွားစမှာတော့ဒေါသထွက်နေကြတဲ့ဒေသခံတွေကအာလူဟုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။စီးရီးယားအရှေ့မြောက်ပိုင်းမှာတပ်ဆွဲထားတဲ့အမေရိကန်တပ်တွေကိုရုတ်သိမ်းဖို့သမရဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဆီးရီးယားကနေအမေရိကန်တပ်တွေထွက်ခွာလာကြတာပါဆီးရီးယားမှာအရင်ကဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုအီရန်နိုင်ငံအနောက်ပိုင်းမှာပြန်လည်ဖြန့်ချထားမှဖြစ်ကြောင်းနဲ့ဒါမှ IS တွေကြောင့်အပေါ်ဆက်လက်တိုက်ခိုက်နိုင်မှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားပါတယ်ဆီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်တွေအများဆုံးချထားတဲ့အကြီးဆုံးအခြေစိုက်စခန်းကနေပြီးတော့တပ်တွေကိုရုတ်သိမ်းလိုက်တာပါတပ်ဖွဲ့ဝင်900ကျော်ကိုအမေရိကန်ပြန်ခေါ်တာမဟုတ်ဘဲအီရတ်မှာပြောင်းရွှေ့နေရထားတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စစ်တီတွေအိမ်ပြန်လာကြမယ်လို့ပြောကြားထားတာပါ။တချိန်တည်းမှာပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေနဲ့ကာတာဖွဲ့တွေကြား9ရက်တိုက်ခိုက်မှုရပ်မယ်လို့ပြီးခဲ့တဲ့ကြာလပိုင်းကသဘောတူထားတဲ့အတိုင်းအပြည့်အခတ်ရပ်နေပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဆီးရီးယားမြောက်ပိုင်းရက်စယ်အင်းမျိုးကနေသူတို့တပ်ဖွဲ့တွေထွက်ခွာသွားပြီလို့ SDF ကတပ်ဖွဲ့တွေကပြောပါတယ်တူရကီဘက်ကလည်းကတပ်ဖွဲ့တွေနောက်ဆုတ်သွားတာကိုအဓိကစောင့်ကြည့်နေပြီးတော့ကတပ်တွေအနေနဲ့တူရကီနဲ့ Syria နယ်စပ်ကနေတော်တော်လေးဝေးတဲ့အထိနောက်ဆုတ်သွားဖို့လိုလာတယ်လို့ပြောကြားခဲ့ပါတယ်